စစ်တပ်ကအာဏာသိမ်းထားတာရပ်ပေါင်း100ပြည့်တဲ့နေ့မှာနိုင်ငံတော်ဝန်ဆန္ဒပြမှုတွေအရင်ရက်တွေကလည်းပိုတိုးလာပါတယ်ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်သူတွေအရင်ရက်တွေကတည်းကနည်းနည်းပိုများခဲ့ပေမယ့်အဖမ်းဆီးမရှိခဲ့ပါဘူးဒဝဲမြို့မှာတော့ဆန္ဒပြမဲ့လူငယ်14ဦးဖမ်းဆီးခံခဲ့ရပါတယ်ရက်တွေအားအတွင်းတပ်တွေပြစ်ခတ်လို့တေဆုံးသူတွေအတွက်ကလေးမြို့မှာဆူတောင်းပွဲလုပ်ခဲ့ပါတယ်အခုလိုဆေးရနာသိမ်းမှုရက်တွေအားပြည်တဲ့နေ့နိုင်ငံတော်ဝန်ဆန္ဒပြမှုအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့တဲ့င်းကိုတော့မဆုမုံကပြောပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းထားတာရက်တရာပြည့်တဲ့ဒီကနေ့မှာပဲရန်ကုန်မြို့ရဲကမြို့နယ်တော်တော်များများမှာလူငယ်တွေဆန္ဒပြခဲ့ကြပါတယ်။ကြီးမနိုင်မြို့နယ်၊လှိုင်သာယာမြို့နယ်၊ပါကေတာမြို့နယ်နဲ့ဒဂုံမြို့တဲတောင်ပိုင်းမြို့နယ်တွေမှာလုပ်ခဲ့ကြတဲ့လျှက်တည့်ရဲ့တပိတ်တွေမှာလူငယ်တွေရာနဲ့ချီပြီးတော့ပူပေါင်းပါဝင်ခဲ့ကြတာပါ။မြန်မြန်ဆန်ဆန်လူစုဆန္ဒပြပြီးတော့အချင်းတို့တွင်းမှာပဲလူစုခွဲနိုင်ခဲ့ကြတဲ့ရန်ကုန်ကဆန္ဒပြပွဲတွေကဒီကနေ့မှာတော့အဖမ်းအဆီးမရှိခဲ့ပါဘူး။ဆန္ဒပြသူတွေရဲ့လုံခြုံရေးအခြေအနေကြောင့်ဒီရက်တရားပြည့်ဆန္ဒပြပွဲအတွက်ကြိုတင်နှိုးစော်တိုက်တွန်းတာတွေမလုပ်နိုင်ပေမဲ့ဒီကနေ့ဆန္ဒပြပွဲမှာလူပါဝင်မှုပိုများပြီးတော့အအောင်မြင်မြင်လူစုခွဲနိုင်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတူဦးက VOA ကိုပြောပြပါဗျ။ဒီန
ေ့ကတော့လူပေါင်း300လောက်ရှိတယ်။ကျွန်တော်တို့ဒီဘက်ကအတိဒါဟာတော့လူပေါင်း150 200လောက်ရှိတယ်ကျွန်တော်တို့။လက်ကတော့တော့ကြာတော့ပြတာပဲ။ရက်တရားပြည့်နေပေတဲ့ဒီနေ့ကအားလုံးရက်တရားအစီအစဉ်ဆိုတော့အားလုံးထောက်ပြီးပါရလိုက်တယ်လူမမရလိုက်ဘူး။အဲ့လိုမျိုးပြောကြပါတယ်။အော်စာရေးလည်းငိုစာရေးကြတယ်အဲတော့ဒီတော့ဟိုကြားကြောဆင်ကြံကြံကိုအောင်ဆင်းတဲ့ကံတော်ဒါတွေအောင်ကြားဟုတ်တယ်ဒါညညာစနေကံတော်ဒါတွေလည်းမကြတာဟုတ
်ဒီလိုမျိုးရန်ကုန်ကဆန္ဒပြတဲ့သူတွေအဖမ်းဆီးလွတ်ခဲ့ပေမဲ့တနင်္လာရီတိုင်းဒဝယ်မြို့မှာတော့လူငယ်14ဦးဖမ်းဆီးခံခဲ့ရပါတယ်မနေ့ပိုင်းဆန္ဒပြဖို့လူစုနေတော့မှာပဲစစ်တပ်ကအင်စီးကားတွေနဲ့ရောက်လာပြီးတော့ရာဘာဂျီနဲ့ရောကြီးအစ်စ်တွေနဲ့ပါပြစ်ခတ်ဖြိုခွဲခဲ့လို့မင်းကလေးတအူရာဘာကြီးထိမှန်ခဲ့ပါလေအသက်မပြည့်သေးတဲ့ကလေးတွေနဲ့အမျိုးသမီး10ဦးအပါအဝင်လူငယ်14ဦးဖမ်းဆီးခံခဲ့ရတယ်လို့အဲ့ဒီဖြိုခွဲမှုကိုကိုယ်တိုင်ကြုံခဲ့ရတဲ့ဆန္ဒပြလူငယ်တအူက VOA ကိုပြောပြပါတယ
်ဖမ်းဆီးတဲ့ကသူကရင်းနဲ့ဖမ်းဆီးတာလည်းရှိတယ်မှဒီလိုမျိုးလမ်းပေါ်မှာပြေးတဲ့သူကိုတော့ဒီတိနေတဲ့ဘာတွေနဲ့ပြစ်ခတ်ပြီးတော့ဖမ်းဆီးရမှုရဲ့အခါမှာတိနေတဲ့ဘာတွေနဲ့ဖြူတာမျိုးရှိတယ်မှရာဘာကြီးနဲ့လက်မုံမှဆက်စီပြီးတော့တရားရတော့ဒီလိုရှိတယ်ဒီတရားရတဲ့သူလည်းအားကျလာရတယ်မဟုတ်လားတရားရတဲ့သူကအခုတည်းကသူကစစ်တပ်စီမှာ၄ရောက်ရုံးနေတယ်လို့ပြောတယ်မှာတယောက်ချလေးတယောက်ကတော့လက်အိမ်ကနေပြီးတော့တွေးထွက်နေတယ်လို့ပြောတယ်မင်းကြီးတယောက်ကတော့လက်မုံမှာဆက်တီထားတယ်တရားရတယ်လို့ပြောတယ်ပြည်သူကတော့တယောက်ချလေးနှုတ်ရုံနဲ့မင်းကြီးနှုတ်ရုံစစ်တပ်စီကိုရုံးနေတယ်လို့ပြောတယ်မှာ
ဒါကတော့ဒဝဲမျိုးကအခြေအနေဖြစ်ပါတယ်ကြောက်ကြားတဲ့ဘိတ်ကိုအအောင်မြင်မြင်လုံနိုင်ခဲ့တဲ့သခိုင်းတိုင်းကလေးမျိုးမှာတော့အာနာသိန်းရက်တရားအတွင်းမှာကြာဆုံးခဲ့ရတဲ့သူရဲကောင်းတွေအတွက်မော်တော်ယာဉ်တွေကဟွန်းနေတီအဝေါ်ဆွဲပြီးတော့ဂုံပြူတဲ့အစီအစဉ်နဲ့ဟောပြောမှုတွေပါလုပ်ခဲ့တယ်လို့ကလေးမျိုးပင်မတပိတ်စီကျောင်းမှာပါဝင်သူတဦးကပြောပြပါတယ်
။အာနာတိန်ရက်တရားပြည်တွင်းမှာစောက်ဆုံးတဲ့ဒီကောင်းတွေအတွက်ဒီဟွန်းတီမှာဒီအဝေါ်ရီဆွဲပြီးမှအလေးပြုတဲ့အစီအစဉ်ကတော့ပြောပြတဲ့ဒီတန်တာတော့ပုံမှန်တိုင်းပါပဲ။ဟိုအင်အားတော့များတယ်ပေါ့နော်။ဖိုင်းနေဆက်တော့ပုံများတယ်
။အလားတူမန္တလေးဖားကတ်မုံရွာမကွေးမက်မောက်စတဲ့ဒေသတွေမှာလည်းမတရားတဲ့အမိန့်အာဏာတွေဖီဆန်ကြဖို့စစ်ကြောပညာရေးအလိုမရှိစတဲ့ကြွေးကြော်တန်းတွေနဲ့လူတွေရာနဲ့ချီပြီးတော့လမ်းလျှောက်ဆန္ဒပြခင်းကြပါတယ်။ဒါအပြင်မြင်းကြံညောင်ဦးကြောင်မဲပကံစင်ကိုင်မော်လမြိုင်ပေါင်ရင်းမပင်နဲ့ရေဦးမျိုးတွေမှာလည်းစိုက်ကဲတဲ့ဘိတ်လူမဲတဲ့ဘိတ်အာယုံဦးတဲ့ဘိတ်နဲ့ညတဲ့ဘိတ်တွေဆင်နွှဲကြပါတယ်။အခုလိုမျိုးနိုင်ငံတော်ဆန္ဒပြမှုတွေလုံးနေချိန်မှာပဲရန်ကုန်တိုင်းတွင်တင်းမြို့နယ်တွေကဇီးပြူကုန်းရွာမှာတော့စစ်တပ်ကနေနေတဲ့အထိဝေရောက်ရှာဖွေတာတွေလုပ်လို့ရွာသားတွေထွက်ပြေးနေကြရပါတယ်။ဇီးပြူကုန်းရွာအုတ်ချုံရည်မှုယုံကလက်ဖက်ရည်ဆိုင်ကိုမိရှို့လို့ဆိုပြီးဖမ်းဆီးဖို့စစ်ကား၅စီးနဲ့ရောက်လာပြီးမတင်ကားသူတွေကိုလိုက်စားနေတာလို့ရွာသားတွေကပြောပါတယ်။အခုလိုဆီယနာသိမ်းမိခြင်းကနေစလို့စစ်တပ်ဘက်ကဆန္ဒပြတဲ့သူတွေနောက်သူတို့မတင်ကားတဲ့သူပြည်သူတွေအပေါ်မှာအင်အားသုံးပြီးတော့ပြစ်ခတ်ရှာဖွေဖမ်းဆီးမှုတွေကိုဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါလိမ့်ရှင်
။မဆုမုံပြောပြပေးကြပါခင်ဗျာ။